Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့ရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ22ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ71.25ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြစ်ထားပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မဧသနာကျော်ပါရှင်အမေရိကန်ကာကွယ်ရေးဝန်ကြီးဟာအစ္စရေးဝန်ကြီးချုပ်နဲ့ဂျေရုဆလမ်မြို့တော်မှာဒီကနေ့ပဲတွေ့ဆုံဆွေးနွေးပါတယ်အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးလုံးရေးအတွက်အဓိကချင်းချောင်းမှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတညက်နေပြောပြပေးဖို့ရှိပါတယ်မသိငီရေ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာနားဆင်ချရမယ့်သတင်းဆောင်မတွေထဲမှာတော့
ကောအရင်ကျွန်တော်မှတ်ထားတော့ကကျွန်တော်ဆောက်ရက်တစ်ခုရှိရယ်။နောက်ထပ်ဒီကြည်ရယ်ပေါင်းတယ်ရယ်တွေ့တော်ရင်ကသုံးမှုလာပြီးတော့ဆွေအောင်ဆွေပြီးတော့တောင်းပန်ရတဲ့လူတွေအားလုံးလေးမှုပေါ့အားလုံးအဲ့ဒီမှာဘာလို့ ਆ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတာကြောင့်အမှုပေါင်း65ခုနဲ့တရားစွဲဆိုခံထားတဲ့ចောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ပြောသွားတာဖြစ်ပါတယ်ဒီနောက်မှာတော့ရခိုင်တပြည်လုံးမှာဝင်ရောက်ရှင်ပြိုင်မဲ့ရခိုင်အမျိုးသားပါတီဘာရီပြင်ဆင်ပြီးပြီလဲဆိုတာနဲ့အတူမြန်မာစီးပွားရေးတိုးတက်ဖို့အမျိုးသမီးတို့ရဲ့အခမ်းကဏ္ဍနောက်ထိတ်တန့်ရောက် American Cuba တန်ကင်းတမန်ကင်းပြန်ဆတဲ့အခြေအနေတွေကိုဒီညနေခင်းမှာတင်ပြပေးမှာဖြစ်ပါတယ်ဒါဒီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းကိုမတ်အေးတန်တာကျုံနဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါအောင်ရှင
်အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နတန်ယာဟူနဲ့ဂျေရုဆလမ်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မစ္စတာနတန်ယာဟူအကြီးအကျယ်ကန့်ကွက်နေတဲ့အီရန်နျူကလ িয়ার သဘောတူညီမှုကိုအပြီးသက်ဆွေးနွေးသဘောတူခဲ့ကြပြီးတော့တပတ်ကြာမှာပဲအခုလိုမျိုးတွေ့ဆုံဆွေးနွေးခဲ့တာပါအစ္စရေးဟာအရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်မဟာဗျူဟာအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့တနင်္လာနေ့တွေ့ဆုံပွဲမှာမစ္စတာကာတာကအစ္စရေးကိုထပ်ပြီးတော့အာမခံသွားပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ရဖို့ဆေးစပ်ဆွေးနွေးနေတဲ့ကာလတစ်လျှောက်မစ္စတာနတန်ယာဟူကကန့်ကွက်နေခဲ့တာဖြစ်ပြီးတော့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့သဘောတူညီချက်ရသွားပြီးတဲ့အခါမှာတော့ဒါဟာသမိုင်းဝင်မှားယွင်းမှုတစ်ခုဖြစ်တယ်လို့ပြောခဲ့ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့မှာကန့်ကွက်သူမရှိအတည်ပြုခဲ့တာအပေါ်မှာကုလသမဂ္ဂဆိုင်ရာအစ္စရေးတန်မတ်ကြီးရွန်ပရိုဆာကထပ်ပြီးတော့ဝေဖန်သွားတာပါကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါစ်ကတော့တန်တမန်ရေးကိုယုံယုံကြည်ကြည်ကိုးစားလှုပ်ဆောင်ခဲ့တာအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုချီးကျူးသွားပြီးတော့ဒီသဘောတူညီမှုကြောင့်တော့အီရန်နိုင်ငံနဲ့ပတ်သက်လို့အမေရိကန်တို့ရဲ့စိုးရိမ်ပူပန်မှုတွေပျောက်ကွယ်သွားမှာမဟုတ်ပါဘူးလို့ပြောပါတယ်အီရန်နဲ့ပတ်သက်ရင်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုကိုအီရန်ထောက်ခံတာတွေနဲ့သူ့ရဲ့ပယ်ရင်းတဲ့ဒုံးကျည်အစီအစဉ်တို့အပါအဝင်အမေရိကန်တို့စိုးရိမ်တဲ့ကိစ္စရပ်တွေရှိသေးပါလို့ပြောသွားပါတယ်။ဒီတော့ဒီမှာရပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးကတော့သူ့နောက်ထပ်သတင်းပတ်မှာအီရန်ကိုတပတ်ကြာသွားရောက်မယ်လို့ဒီကနေ့ပဲကြေညာသွားတာပါ။သူကခီးစင်တွင်မှအီရန်သမ္မတနဲ့လည်းတွေ့ဆုံပါပါအီရန်နျူကလ িয়ার အရေးဆွေးနွေးပွဲအပြီးမှာအီရန်နိုင်ငံသားရေးဝန်ကြီးကသူ့ကိုဖိတ်ကြားခဲ့တဲ့အကြောင်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကအရင်တစ်ပတ်ကပဲပြောသွားခဲ့ပါတယ်ရှင
်ပြီးခဲ့တဲ့အပတ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားရယူခဲ့တဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ဟာအီရန်လော့တော်အမတ်တွေဆန်းစစ်နိုင်ဖို့အီရန်လော့တော်မှာဆွေးနွေးကြဖို့ရှိပါတယ်နိုင်ငံသားရေးဝန်ကြီးဌာနကရယူခဲ့တဲ့သဘောတူညီချက်ကိုတောင်အီရန်လော့တော်ကဖွဲ့စည်းပုံအခြေခံအရဖွဲ့စည်းပုံအခြေခံဥပဒေအရပယ်ချခွင့်ရှိပါတယ်လော့တော်အနေနဲ့ဒီသဘောတူညီချက်ပေါ်မဲ့ခွဲဆုံးဖြတ်မှာလားဒါမှမဟုတ်အဲ့ဒီပေါ်မှာဆွေးနွေးပြီးစိုးရိမ်မှုတွေကိုတင်ပြထားတယ်ပြီးသွားမလားဆိုတာမသိရသေးပါဘူးအီရန်လော့တော်ဟာရှေးယူဆွဲတွေကြီးစိုးထားပြီးဒီသဘောတူညီချက်ကိုဝေဖန်နေကြပါတယ်အဲ့ဒီအတွက်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖာသဘောတူညီချက်ကအီရန်နိုင်ငံရဲ့သဘောတောင်းဆိုမှုတွေကိုတောင်းဆိုမှုတွေအများစုကိုလေးစားလိုက်ရောထားတယ်ဆိုအီရန်လော့တော်မှာဒီကနေ့အင်္ဂါနေ့မှာအခုခံပြောဆိုလိုက်ပါတယ်
အမေရိကန်ပြည်အောင်စုကို၄ရက်ကြာခေတ်စဉ်နဲ့ရောက်ရှိနေတဲ့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံသားရေးဝန်ကြီးဌာနမှဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မစ္စတာဘူဟာရီကိုတနင်္လာနေ့ကတော့အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတအင်ဂျီရောမှာလက်ခံတွေ့ဆုံပြီးတော့ဘိုဂိုဟာရမ်စစ်သေးကြွရရဲ့အနေနဲ့ပါဝင်ကိစ္စရဲ့မျိုးစုံကိုဆွေးနွေးခဲ့ကြပါတယ်။1999ခုနှစ်မှာဆီအုပ်ချုပ်ရေးအဆုံးသတ်ပြီးတော့ဒီမိုကရေစီနည်းကြအာဏာလွှဲပြောင်းပေးနိုင်မှုဖြစ်တဲ့တလောကရွေးကောက်ပွဲကိုမစ္စတာအိုဘားမားကချီးကျူးသွားပါတယ်။အစိုးရအသစ်တစ်ခုလက်ထဲငင်းငင်းငင်းငင်းနဲ့အာဏာလွှဲပြောင်းပေးတဲ့ရွေးကောက်ပွဲတစ်ခုကိုတွေးခဲ့ရပြီးတော့ဒါဟာနိုင်ဂျီးရီးယားကဒီမိုကရေစီကိုအလေးနဲ့ရှိတယ်ဆိုတာအတည်ပြုလိုက်တာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးစိုးရိမ်ပါတယ်။အဲ့ဒီအဖွဲ့ကိုနှိမ်နင်းရေးနဲ့ Nigeria နိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုနောက်ကျောင်းပြန်ဆွေးနွေးတဲ့အကျင့်ပြတ်ချဆောင်မှုတိုက်ဖြတ်ရေးတွေကိုသမ္မတဘူဟာရီတိကျရှင်းလင်းတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့သူယုံကြည်ကြောင်းမစ္စတာအိုဘားမားကပြောသွားခဲ့ပါတယ်ရှင
်။လူတွေအတွက် NDA ကင်းတဲ့အစ်စ်တစ်ခုထိကဘာမြေပူနွေးလာမှုကိုထိန်းထားဖို့သဘောတူညီချက်တည်းရနိုင်ငံတကာကောင်းဆောင်တွေအတည်ပြုပေးဖို့အတွက်တောင်းဆိုထားတဲ့ Vatican ကြေညာချက်ကိုကဘာတဝမ်းမြို့တော်ဝန်တွေစူပောင်းလက်မှတ်ထိုးကြဖို့ရှိပါတယ်။နေရကြရာသီဥတုဆွေးနွေးပွဲမှာပါဝင်ဖို့မြို့ဝန်60လောက်ဟာ Vatican မြို့မှာရောက်ရှိနေကြပါတယ်။သူတို့ဟာပုပ်ယဟန်မင်းကြီး Francis နဲ့လည်းတွေ့ဆုံခွင့်ရမှာဖြစ်ပါတယ်။ဒီဒီဇင်ဘာလမှာကျင်းပမယ့်ပါရီမြို့ကရာသီဥတုဆိုင်ရာဆွေးနွေးပွဲမှာကဘာကောင်းဆောင်တွေကိုဖိအားပေးဖို့ပုပ်ယဟန်မင်း Francis ဟာသူ့ပုပ်ယဟန်မင်းကြေညာချက်စာတမ်းထဲမှာပတ်ဝန်းကျင်ထိန်းသိမ်းရေးကိုတိုင်တောခဲ့ပါတယ်။လူသားတွေကြောင့်ဖြစ်တဲ့ရာသီဥတုပြောင်းလဲမှုဟာသိပ္ပံကလည်းတည်တည်ပြထားတဲ့တကယ်ဖြစ်ရဖြစ်ပြီးဒါကိုထိန်းချုပ်ဖို့လူသားတွေအားလုံးမှာတာဝန်ရှိတယ်လို့လက်မှတ်ရေးထိုးထားတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရာသီဥတုနဲ့ပတ်သက်တဲ့တရားဝင်ကြေညာချက်အပြင်ရောက်ရှိနေကြတဲ့မြို့တော်တွေဟာမြို့ဝန်တွေဟာလူကုန်ကူးမှုနဲ့ပတ်သက်တဲ့ကြေညာချက်တရားကိုလည်းလက်မှတ်ထိုးရေးထိုးကြမှာဖြစ်ပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။VOA American တန်ကားနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးကျုံရေးအတွက်အဓိကချိန်ကြောင်းမှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောလိုက်ပါတယ်။ဂျပန်စစ်ဘက်ရဲ့အခန်းကဏ္ဍကိုတိုးချဲ့ဖို့ရည်ရွယ်တဲ့အငင်းပွားဝယ်လှုပ်ဆောင်ချက်တွေကိုဝန်ကြီးချုပ်ရှင်ဆိုအာဘဲကတွန်းအားပေးနေတဲ့အချိန်မှာပဲအခုလိုပြောသွားတာပါ။အရှေ့တရုတ်ပင်လယ်ကရေအောက်ရေနံနဲ့သဘာဝတန်းငွေအရင်းမြစ်တွေကိုတူးဖော်ဖို့တရုတ်ကလုပ်နေတဲ့ကိစ္စတရုတ်ကလည်းသူပိုင်နေလို့ပြောထားပြီးတော့ဂျပန်ထိန်းချုပ်မှုအောက်မှာရှိတဲ့ကျွန်းတွေနားမှာတရုတ်စစ်ဖက်တည်ရှိမှုပို့ပြီးတော့တိုးလာတဲ့ကိစ္စတွေအပေါ်ဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်ကာကွယ်ရေးဆိုင်ရာလေးလာသုံးသက်ချက်ထဲမှာဂျပန်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်ပြစ်တင်ထားပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့လှုပ်ဆောင်မှုတွေကိုလည်းအဲ့ဒီကာကွယ်ရေးအစီရင်ခံစာထဲမှာဝေဖန်ထားတာပါ။အဲ့မှာတရုတ်ကလူလုံကျွန်းတူအများအပြားတိစောက်ရေးကိစ္စဆောက်လုပ်ထားတာပါ။အဲ့လိုရကြောင်တရုတ်နဲ့အရှေ့တောင်အာရှအိန္ဒိယနိုင်ငံအများပြားကြမှာတင်းမာမှုတိုးခဲ့ရပါတယ်ရှင
်။တရုတ်သမ္မတဟောင်ဟူကျင်တောင်းရဲ့ထိပ်သီးလက်ထောက်တော်အုပ်ကိုပါတီနဲ့အစိုးရရာထူးတွေကနေထုတ်ပယ်လိုက်ပြီးအချက်ပြချာဆမှုနဲ့ဖမ်းဆီးလိုက်တယ်လို့တရုတ်အစိုးရပိုင်သတင်းတွေမှာဖော်ပြထားပါတယ်။သူ့ကိုဌာနတွင်စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးနောက်9လအကြာမှာတရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဦးဆောင်အဖွဲ့ကနေအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အမှုဆောင်အရာရှိချုပ်ရာထူးနဲ့ညီမျှတဲ့မစ္စတာလင်းဟာတမဒဟူကျင်တောင်းနောက်ဆက်ခံတဲ့တမဒရှိရဲ့အာဂတိလိုက်စားမှုတိုက်ဖြစ်ရေးစီမံကိန်းမှာအခုလိုအေးအေးယူခံလိုက်ရတာဖြစ်ပါတယ်။ဒီစီမံကိန်းဟာဆိုရင်ကွန်မြူနစ်ပါတီပေါ်အများပြည်သူယုံကြည်စိတ်ချမှုတွေပြန်ရစေဖို့ရည်ရွယ်ရုံသာမကတမဒရှိရဲ့နိုင်ငံရေးအာဏာကိုပါထိပါချိတ်ချောက်နိုင်မှုတွေကိုရှင်းပြတာလည်းဖြစ်တယ်လို့အများကယူဆကြပါတယ်။လင်းမှာအစိမ့်မြင့်တဲ့ရာထူးရှိခဲ့ပေမဲ့ပါတီရဲ့ထိပ်သီးနေရာကိုတော့မရောက်ခဲ့ပါဘူး။လင်းဟာငွေကြေးအမြောက်များကိုလက်ဖြစ်ယူခဲ့ပြီးတော့ရထူးကိုအလွဲသုံးစားလုပ်ခဲ့တာကြောင့်ဌာနတွင်စုံစမ်းမှုတွေမှာတွေ့ခဲ့ရတယ်လို့ရှင်းဟွာသတင်းဌာနမှာဖော်ပြပါရယ်သူရထူးအနာကိုတုံးပြီးသူ့မိသားစုစီးပွားရေးအခွင့်အရေးနဲ့ခန်းစားခွင့်တွေကိုရယူခဲ့တယ်လို့လည်းပြောထားပါရယ
်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားညှိနှိုင်းမှုတွေလိုမျိုးမြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းရည်ကိုလက်လွတ်မဲ့ဘဲကိစ္စမဆိုစိတ်ဝင်စားဘူးလို့မြောက်ကိုရီးယားကပြောပါရယ်သူ့ရဲ့ပိုင်နယ်နာမှာပူရဲစီရီလေ့ကျင့်မှုတွေအကြီးအကျယ်လုပ်တာနျူကလ িয়ার လက်နက်နဲ့ချင်းချောက်တာတွေအပါအဝင်အမေရိကန်တို့ရဲ့စီရီနဲ့ရန်စားတာတွေကိုမြောက်ကိုရီးယားအမြဲကြုံနေရတာကြောင့်အီရန်ရဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုမြောက်ကိုရီးယားကအခြေအနေနဲ့တွားပြီးနှိုင်းယှဉ်ပြီးတာသဘာဝမကျဘူးလို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောပါရယ်ရှင်
ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာကာလရှည်ကြာအငင်းပွားနေတဲ့ကျွန်းစုတွေကိုပိုင်ဆိုင်ကြောင်းဂျပန်ဘက်ကထပ်ပြောလာတဲ့အပေါ်ကံွယ်ဖို့ဆိုးမျိုးတော်အခြေစိုက်ဂျပန်တန်တမန်တဦးကိုတောင်ကိုရီးယားကဒီကနေ့မှဆက်ခေါ်လိုက်ပါတယ်။ဂျပန်တန်ယုံကတာဝန်ရှိသူတဦးဖြစ်တဲ့ခင်ဂျီခနာဆူဂျီကိုတောင်ကိုရီးယားနိုင်ငံခြားရေးဌာနအရှေ့မြောက်ဒေသရေးရာဘျူရိုကြီးကဲလီဆန်ဒေါ့ကဆက်ခေါ်တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သဘိမှောက်ခဲ့ကြတာကြောင့်ထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုတာယာဝတီတရားရုံးမှာရုံးထုတ်စစ်ဆေးနေတာမှာကျောင်းသားကောင်းဆောင်တွေကိုအ ਨੇ စုံအမှု၁၀မှုကနေအများဆုံး65မှုအထိတိုးပြီးတော့တရားစွဲဆိုနေပါတယ်ဒီကနေ့မှာတော့အာမခံနဲ့လည်းနှစ်ဦးတို့ပြန်လည်လွတ်မြောက်ခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် BOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ပြီးခရီးရှည်ချီတက်တာကြောင့်ထိမ့်သိမ်းခံနိုင်ရတဲ့ကျောင်းသားတွေကိုတရားဝင်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးရမှာတော့ကျောင်းသားကောင်းဆောင်တချို့ဟာအမှု၁၀မှုကနေ65မှုအထိတရားစွဲဆိုခံနေရတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ကဆိုပါတယ်
။ဟောအရင်ကျွန်တော်မှတ်ထားတော့ကကျွန်တော်ဖောက်ကတမှုရှိရယ်နောက်ကဒီကြီးရယ်ပေါင်းတယ်ရယ်ဆွေတောင်းရယ်ကသုံးမှုလာပြီးတော့ဆွေအောင်ဆွဲတယ်ပြီးတော့တောင်းမှုရက်တမှုရှိရယ်အလုံးလေးမှုပေါ့အလုံးไอ้ทีมครับตัวอ่ะครับครับมากระทั่งซ้อยเนี่ยตัวเนี่ยเยเสตูเป้ผู้ชุบผู้เยเสชื่อเลยลูกที่ตาเนี่ยยาสิแล้วเสร็จก็มาทีนี้เสร็จก็ไอ้ตรงนี้ข้องหลองนี่แหละมาโหฉันรู้รู้ปูย่อปูย่อปูตีบ้านก็ตอนมาข้องหลองเนี่ยปุ๊บๆก็ที่ดินย้ายเข้าช่างเลยเยเสชื่อเนี่ยสลิดจะเปลี่ยนท่าเลยฉันนี่แหละไอ้ตัวเนี่ยมา
โกนันดาสิทธิ์อ๋องมัดชุบๆอ๋องကိုမင်းသွေးတဲ့တို့ကိုသူတို့ချီတက်ရလမ်းတစ်လျှောက်ကမြို့နယ်ရီအလိုက်တရားစွဲဆိုမှုတွေဆက်လုပ်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့လကုံပိုင်းတုန်းကအချင်းတောင်ထဲမှာစစ်လိုက်တဲ့ဆောင်တဲ့အတွက်ကျောင်းသားနဲ့ဝင်းရံပြည်သူတချို့ကိုတိုက်ပိတ်ခဲ့ပြီးနောက်ထပ်ပုံမှတ်တွေနဲ့လည်းတရားစွဲဆိုမှုတွေလှုပ်လာတယ်လို့လည်းတိုက်ပိတ်ခံခဲ့ရသူကိုအောင်မြဟန်ကဆိုပါတယ
်ကျွန်တော်တို့ကတုံးတယ်နေရုံချင်းမှာတော့စစ်လိုက်ကိုဆောင်နေယူတယ်ဟောပါတရားမဝင်ပြီးစီးကျဲလာတဲ့ဆိုတော့ကျွန်တော်တို့ကိုတိုက်ပိတ်တယ်လို့အတိုက်15ရက်ပိတ်တယ်ပေါ့နော်35ရဲ့ပြည့်တဲ့အပြင်အခုကျွန်တော်တို့တာဝီတရားရုံးမှာပုံမှန်40မိနစ်နဲ့ပေါ့ကျွန်တော်တို့ပုံမှန်40မိနစ်နဲ့တရားစွဲထားတယ်။နောက်မှလည်းကျွန်တော်တို့35ရဲ့ပြိထားပြီးပြီးပြီးတာပေါ့။အဲအဲ့လိုခုလိုပုံမှန်40မိနစ်နဲ့ချက်ပြီးတရားစွဲတာကြတော့ပြည့်တဲ့နှစ်ကျော့လို့ဖြစ်နေတယ်လေ။ကျွန်တော်တို့ဒီလိုဆယ်ခဲ့တယ်ဆိုတာလည်းဟိုစိတ်လိုက်ကိုသူနားလည်မှုပြေးပါမယ်။ခေါင်းပိုင်ပေါ့ကိုစောဆစ်အောင်ပေါ့။သူကနားလည်မှုပြေးပါမယ်ဆိုတော့ကျွန်တော်တို့ကဆယ်တာကြ။ကျွန်တော်တို့ဆောင်းထိုင်းလို့ဖြစ်ကြတာပေါ့နော
်ဒီကနေ့မှာပဲကျမ်းမာရေးမကောင်းသူတို့ဦးဖြစ်တဲ့ကိုခင်လိုင်းနဲ့အဝေးတင်ကျောင်းသားတို့ဦးကိုလည်းအာမခံပေးခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကရုံးထုတ်ချိန်မှာလည်းအဝေးတင်ကျောင်းသားတို့နဲ့ဆေးရုံတက်နေရတဲ့ဝင်းရံပြည်သူတို့ဦးကိုအာမခံပေးခဲ့ပါတယ်ဒါပေမဲ့လည်းသူတို့အားလုံးဟာအမှုကိုဆက်လက်ရင်ဆိုင်နေရဆဲဖြစ်ပါတယ်အာမခံနဲ့လွတ်မြောက်လာတဲ့ကိုခင်လိုင်းကတော့အပြင်မှာဆေးဝါးကုသမှုတွေဆက်လုပ်ရမယ်လို့ဆိုပါတယ်
ဟုတ်ကျွန်တော်ကတော့အခုလက်ရှိမှာတော့အပြင်မှာပြန်ပြီးတော့ဒီအဆိုင်ရောဂါကိုပြန်ပြီးတော့အကင်းတရားအကင်းလုံးဝအရှင်းပြောင်းသွားတော့ခုရမှာပေါ့နော
်ပြီးခဲ့တဲ့မလ10ရက်နေ့တုန်းကလက်ပန်းမြို့နယ်အတွင်းမှာရိုက်နဲ့ဖမ်းဆီးခံထားရတဲ့ចောင်းသားတွေဟာဥကောင်းနဲ့ပတ်သက်တဲ့ဝေဒနာတွေခံစားနေရပြီးပြင်မှာဆေးဝါးကုသခွင့်စစ်ဆေးခွင့်လိုအပ်နေသူ10ဦးခန့်ရှိနေကြောင်းကိုလည်းចောင်းသားကောင်းဆောင်ကိုမင်းသွေးသက်ကပြောပါတယ
်တော်မင်းသားယောက်ျားလေးတော်မင်းသားကောင်းနေတဲ့ရိုက်ခံထားတာသူတွေကနှကောင်းရွကျွားပြီးသူကဒီဆောင်ထဲရောက်မှသူကသူပြန်ဆက်သွားတာမျိုးတွေလည်းရှိတယ်ဒါသူတွေကခေါင်းအငြင်းနဲ့ကိုက်နေတယ်စစ်ကြည့်ကြည့်လဲဒီမှာတာခဏခေါင်းကိုက်နေလို့ဒီဒီဆောင်ထဲခြေကမ်းမှာခေါင်းကိုက်တော့စီတော့တောက်ရတဲ့လူတွေရှိတယ်ပေါ့အများဆုံးကတော့ခေါင်းရိုက်ခံပြီးတော့မှအကုန်လုံးကခေါင်းကိုအနည်းဆုံး၄ကျက်လောက်ရိုက်ခံပြီးမှထောင်ထဲရောက်လာတာတချို့တွေကတကြောင်ထဲဘယ်ချက်20လောက်ရိုက်ခံတယ်အဲ့လိုမျိုးတွေကပိုဆိုးတယ်ဆိုတော့အဲ့လိုမျိုးတွေကတော့10ရောက်လောက်ရှိတယ်10ရောက်ဝန်းကျင်လောက်ရှိတယ်ဒီခေါင်းကိုစီးပြီးတန်တန်ဖတ်ဖို့အာရုံတော်တွေပြန်ပြီးဖြစ်ပြီးလို့
ပြီးခဲ့တဲ့ရုံးကျိန်းနေတုန်းကတော့ဝင်းရံပြည်သူနှစ်ဦးဟာဗတိမေ့လဲသွားခဲ့တာကြောင့်စေယုံကိုပို့ပြီးခွဲစိတ်ကုသမှုတွေလုပ်ခဲ့ရတာပါအချင်းထောင်တွင်းကကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့နဲ့အမြန်ဆုံးပြန်လွတ်ပေးဖို့အတွက်ပြည်ရင်းပြည်ပမှာရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေလူ့အခွင့်အရေးနှုတ်ရှားသူတွေတက်ကြွနှုတ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်ရှင်
မအေးအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့တိုင်းရင်းသားပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေကိုကြည့်ချင်ရအောင်ပါ1990ပြည်နှစ်နဲ့2010ပြည်နှစ်ကရွေးကောက်ပွဲဝင်ရခိုင်နိုင်ငံရေးပါတီနှစ်ခုတို့ပေါင်းစည်းပြီးအစ်စ်ပြန်လဲဖွဲ့စည်းခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကနေရခိုင်ပြည်နယ်တစ်ခုလုံးနဲ့အရာဝတီတိုင်းရန်ကုန်တိုင်းဒေသကြီးချင်းပြည်နယ်ဘက်ကမဲဆန္ဒနဲ့60ကျော်ကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်အရွေးခံသွားမှာဖြစ်ပါတယ်2015ရွေးကောက်ပွဲအလွန်ကာလလွှတ်တော်နိုင်ငံရေးအခင်းအကျင်းမှာအပြောင်းလဲဖြစ်လာမယ်လို့လည်းရခိုင်နိုင်ငံရေးပါတီခေါင်းဆောင်တို့ကယုံကြည်နေကြပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်မျိုးရပါတီကနေလာမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာမဲဆန္ဒနဲ့60ကျော်ကနေဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီရဲ့ဗဟုလူမှုဆောင်ကော်မတီဝင်သူဦးလည်းဖြစ်ပြည်သူ့လွှတ်တော်ကူဆယ်လည်းဖြစ်တဲ့ဥပရှင်ကအခုလိုပြောပါတယ
်ကျွန်တော်ကရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်ရှိတယ်ဒီ18မြို့နယ်လုံးကမဲဆန္ဒနဲ့အလုံးပါဝင်ပြန်တယ်နောက်ပြီးတော့ချင်းပြည်နယ်ပလဲဝါမြို့နယ်ကမဲဆန္ဒနယ်ဒီမှာပြန်တယ်ဒါအရာဒီရခိုင်တိုင်းကဝန်ကြီးဌာနတာဝန်ကြီးဒီရမှာဝင်ပြန်ပြီးတော့ရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းတိုင်းရာဝန်ကြီးဆရာကိုပြန်တယ်ရန်ကုန်တိုင်းမှာမြို့နယ်အချို့မှာလည်းလက်တော်ကိုယ်စားလေးဒီအဖြစ်နဲ့ဝင်ရောက်ဆင်ပြန်ဖို့အခွင့်အရေးရှိပါတယ်။ဆောက်ဆင်ကျော်လောက်ခန်းခန်းနဲ့လည်းသတင်းဆွဲနေကြပဲ
။ရခိုင်မျိုးရပါတီကနေရခိုင်ပြည်နယ်နေရာအလုံးနဲ့ချင်းပြည်နယ်အေရဝတီတိုင်းရန်ကုန်တိုင်းဒေသကြီးမြို့နယ်တချို့မှာပါဝင်ရှင်ပြန်ရွေးကန်သွားမှာဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲအလွန်ကာလမှာမြန်မာပြည်ငင်းချမ်းဖွံ့ဖြိုးရေးအတွက်အပေးယူရှိတဲ့လွှတ်တော်နဲ့အစိုးရအခင်းချင်းတရလိုအပ်တယ်လို့ရခိုင်မျိုးရပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါဗျာ
2015အလွန်မှာဖြစ်လာတဲ့အခင်းချင်းကိုကျွန်တော်တို့ဖန်ဆာပါတယ်ကျွန်တော်တို့တောင်ကျပူကြီးကုန်ကအားနည်းချက်တွေအားသာချက်ချောင်းဖြစ်တဲ့ကြောင်းတွေတာဝန်ကြီးလက်ရှိပုဂ္ဂိုလ်အားလုံးမှာရှိပါတယ်အခင်းချင်းဖြစ်မှာကျွန်တော်ပြည်ထောင်စုကိုပို့ပြီးငင်းချမ်းအောင်ဖွံ့ဖြိုးအောင်ပို့ပြီးတော့စီးနှောင်မှုရှိတဲ့အပေးယူရှိတဲ့ပါလီမန်နဲ့အစိုးရဖြစ်အောင်ကျွန်တော်တို့တွားလိုပါတယ်
လက်ရှိလှုပ်တော်သွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြုပြင်ပြောင်းလဲရေးမှာခက်ခဲရှိနေပေမဲ့လာမယ့်ရွေးကောက်ပွဲလွန်မှာအပြောင်းလဲဖြစ်လာမယ်လို့ယုံကြည်ကြောင်းပြည်သူ့လှုပ်တော်ကူဆယ်ဥပရှင်ကပြောပါတယ်
အခက်အခဲကြီးကအများကြီးရှိပါတယ်။တက်တော်ခင်းချင်းမှာပြဒီလက်တော်ပြင်မှမှာဒီနိုင်ငံရေးပါတီစီဆောင်မှုကြောင့်အလုပ်လုပ်ရတဲ့အားရပြင်းနှံ့မှုတွေအများကြီးရှိပါရဲ့။ဒီတော့ချက်ပြည့်စုံဖို့ဆိုလို့ရှိရင်ကျွန်တော်ကယာနှုတ်ကကာသမရဲ့နောက်မှာပဲရှိနေတယ်။ဒီစီယာနှုတ်တော့ပြည့်တယ်လို့ကျွန်တော်ကပြောနိုင်သေးပါဘူး။ဒါပြည်သူတွေကဒီအပြောင်းလဲကိုကိုတို့ဒီကိုတိုင်ဥဆောင်တဲ့အပြောင်းလဲဖြစ်အောင်ကျွန်တော်ဘယ်လောက်ကြိုးစားကြမလဲ။အဲ့လိုတည်းကြိုးစားကြရင်တော့2000လောက်ကြီးကောက်ပွဲမှာကျွန်တော်ပြည်သူတွေရဲ့လိုအပ်တဲ့ဒီမိုကရေစီအားကြီးတွေကအများကြီးမဲအနိုင်ရရင်တော့2005ရွေးကောက်ပွဲအလွန်မှာအပြောင်းလဲဟာပြည်သူတွေရဲ့လိုအပ်တဲ့ဥပဒေရဲ့အပြောင်းလဲဖြစ်နိုင်ကြဖြစ်လာနိုင်ကြပြီကျွန်တော်ပြောသင့်ရပါတယ
်။လာမယ့်ရွေးကောက်ပွဲမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အမျိုးသားလှုပ်တော်ကိုယ်စားလှယ်နေရာကနေပြည်내လှုပ်တော်ကိုယ်စားလှယ်နေရာမှာပြောင်းလဲဝင်ရောက်ရှင်ပြန်ရွေးကောက်မှာဖြစ်ပြီးရခိုင်1990ရွေးကောက်ပွဲဝင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်အုပ်သားဟောင်းအခုရခိုင်မျိုးရပါတီရဲ့ဗဟုလူမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးအေးတအောင်ကတော့မြေပုံနဲ့မင်းပြားမဲဆန္ဒနဲ့အမျိုးသားလှုပ်တော်နေရာမှာဝင်ပြိုင်သွားမယ်လို့ဥပရှင်ကပြောပါတယ်တကယ်တော့ရခိုင်မျိုးရပါတီဟာ1990ပြည့်ရွေးကောက်ပွဲဝင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်နဲ့2020ရွေးကောက်ပွဲဝင်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီတို့ကနေ2013ခုနှစ်ဇွန်လမှာနှစ်ပါတီပေါင်းစည်းပြီး2015ရွေးကောက်ပွဲကိုဝင်ရောက်လာခဲ့ကြတာပါ2014မတ်လ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်တရားဝင်ခွင့်ပြုခဲ့တဲ့ပါတီလည်းဖြစ်ပါတယ်ရခိုင်ပြည်နယ်သွင်းမှာလာမယ့်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီတွေပြင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ NLD ခေါ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြင်ပြည်ကမ်းမျိုးပါတီရဲ့မိဖက်ပါတီဖြစ်တဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
ဒီကတိုက်ခံပါတီရည်ရွယ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါကာယန်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့ဒါယန်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွှတ်တော်ကိုယ်စားလှယ်နေရာခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုခိတ်ခေါ်ပါတယ်ခင်ဗျာ။
9:00ထက်ရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြမစီးပွားရေးတိုးတက်ဖို့အတွက်အမျိုးသမီးတွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးပါသလဲဆိုတာကိုကြည့်ကြရအောင်ပါ။ပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့ကာလတည်းမှာမြမအမျိုးသမီးတွေအတွက်ကဏ္ဍစုံမှာအခွင့်အလမ်းတွေရှိနေတယ်လို့အမျိုးသမီးအရေးဆောင်ရွက်သူတို့ကပြောပါရစေ။အမျိုးသမီးတွေအနေနဲ့စီးပွားရေးကဏ္ဍမှာပါဝင်လုပ်ကိုင်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတိုးတက်လာနိုင်မယ်လို့လဲမြန်မာအမျိုးသမီးစွမ်းဆောင်ရှင်များအသင်းကိုတည်ထောင်သူကပြောပါတယ်အပြည့်အစုံကတော့ VOA သတင်းတောက်မတ်တိန်ကီလင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်တနိုင်ငံလုံးရဲ့လူဦးရေတဝက်ကျော်လောက်ရှိနေတဲ့အမျိုးသမီးတို့ကပါစီးပွားရေးကဏ္ဍမှာပါဝင်လာရင်တိုင်းပြည်ရဲ့စီးပွားရေးမြန်မြန်ဆန်ဆန်နဲ့တိုးတက်လာနိုင်မယ်လို့မြန်မာအမျိုးသမီးစွမ်းဆောင်ရှင်များအသင်းတည်ထောင်သူဒေါက်တာဒေါ်ရီမြင့်ကဖီအိုရီကိုအခုလိုပြောဆိုလိုက်ပါတယ်
အမျိုးသမီးအရေးအတွက်နဲ့ယောက်ျားအရေးအတွက်ဆိုအမျိုးသမီးအရေးအတွက်ကများတယ်များတော့တိုင်းပြည်တစ်ခုရဲ့ GDP တို့စီးပွားရေးတို့တက်ချင်တယ်ဆိုရင်သူ့မှာရှိတဲ့လူအင်အားရဲ့တဝက်ကအိမ်မှာပဲနေတယ်ဆိုရင်ဒါကတိုင်းပြည်တိုးတက်ဖို့ဟိုပို့ပြီးတော့အချိန်ကြာမှာပေါ့လိုတာပေါ့အဲ့တော့ဒီအမျိုးသမီးတွေကပါဟိုပါဝင်ပြီးတော့စီးပွားရေးမှာပါမှသာလင်တိုင်းပြည်တိုးတက်မှာပေါ့လေ
ဇူလိုင်လ18ရက်နေ့စနေနေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်မှတစ်ဆင့်အမျိုးသမီးစွမ်းရည်မြင့်တင်ရေးသို့လို့အမည်ပေးထားတဲ့ဆွေးနွေးပွဲမှာပြောသွားတာပါဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ရန်ကုန်မြို့အမေရိကန်တန်ယုံယာယီတာဝန်ခံဟောင်းပရစ်ဆလာကလပ်ကလည်းအမျိုးသမီးတွေအတွက်အခွင့်အလမ်းတွေအများကြီးပွင့်လင်းလာတဲ့အခုလိုအချိန်မှာလက်လွတ်မခံသင့်ဘူးလို့သုံးသပ်ပါတယ
် I also believe that women can make the future of this country
မြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးတွေကပုံဖော်နိုင်နိုင်မယ်လို့ကျွန်မယုံကြည်ထားပါတယ်။ကျွန်မမြန်မာတော့အမျိုးသမီးတွေဟာပို့ပြီးတော့စိတ်ထက်ကြံ့ခိုင်နေပို့ပြီးပြတ်သားကြတယ်။ပြည်သူလူထုအရေးနဲ့လူမှုရေးလုပ်ငန်းတွေကိုလည်းပို့ပြီးအလေးထားကြတယ်။အခုမြန်မာနိုင်ငံမှာဆိုရင်လည်းဒီလိုကဏ္ဍတွေမှာထက်ထဲဝင်ဝင်လုတ်ကင်နိုင်ဖို့အခွင့်အလမ်းတွေအများကြီးရှိနေပါတယ်။ဒါကြောင့်အမျိုးသမီးတွေအနေနဲ့တီခွင်ရေးတွေကိုမိမိရာဆုတ်ကင်ကြဖို့လိုအပ်ပါတယ်။
ပရစ်ဆလာကလပ်ဟာမြန်မာနိုင်ငံမှာနှစ်ပေါင်းအတော်ကြာနေခဲ့ဘူးတာကြောင့်အခုနောက်ပိုင်းအစိုးရရုံးနေမှာအမျိုးသမီးအရာရှိတွေများပြားလာတာအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကမြန်မာတန်ယုံမှာအမျိုးသမီးအရာရှိအရေးအတွက်တော်တော်များများရှိလာတာဟာသူ့ရဲ့မျက်မြင်တိုးတက်မှုတွေဖြစ်တယ်လို့လည်းဖြည့်ဆွတ်ပါတယ်မြမယဉ်ကျေးမှုအယူအဆအရာအမျိုးသမီးတွေဟာအားနွဲ့တယ်လို့ယူဆကြပေမဲ့လည်းအလွန်အကျွံထိမ့်သိမ့်ကာကွယ်တာမျိုးတွေတော့မလုပ်သင့်ဘူးလို့အမျိုးသမီးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာတသက်ခိုင်ကပြောပါတယ်
ကျမတို့အမျိုးသမီးတွေပို့ပြီးတော့မှဟို vulnerable ဖြစ်တယ်ပေါ့ဒါအမှန်ဆိုပေမဲ့လည်းအဲ့ဒါကြီးကတစ်ဖက်ဆုံးရောက်ပြီးတော့မှမတရားဟိုမိဘလိုက်ကာကွယ်တယ်သို့မဟုတ်အကိုရင်းမောင်တွေကလိုက်ကာကွယ်တယ်ဒီညီမကိုပေါ့နော်အဲ့လိုတိတ်လှုပ်လို့ရှင်လဲအမျိုးသမီးတွေက confidence ကိုကျစေတယ်ပေါ့နော်ဒီကလေးကငယ်တော့ဟင်မိန်းကလေးမို့လို့ငါတို့ကကြွေလွယ်တယ်ဆိုတော့အဲ့လိုအတွေးခေါ်မျိုးမဝင်စေချင်ပါဘူးဆိုတော့မိသားစုထဲမှာအရေးကြီးပါတယ်ရှင်
အမျိုးသမီးတယောက်ဖြစ်ပေမဲ့လည်းမိသားစုလုပ်ငန်းကိုအမွေဆက်ခံပြီးဦးစီးလုပ်ကိုင်နေတဲ့ဒေါက်တာတသက်ခိုင်ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မြန်မာအမျိုးသမီးစွမ်းဆောင်ရှင်များအသင်းနဲ့အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အခြေစိုက် Pacific Century Institute တို့ပူးပေါင်းကျင်းပတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်မှတဆင့်အမျိုးသမီးစွမ်းရည်မြင့်တင်ရေးတို့ဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Derek Mitchell ကလည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမေရိကန်ပြည်ထောင်စုကစွန့်ဦးတီထွင်အမျိုးသမီးလုပ်ငန်းရှင်တွေကသူတို့ရဲ့အတွေ့အကြုံတွေကိုဝေမျှခဲ့ကြပါတယ်ရှင်
။မတင်ခီလင်းပြောပြပေးခဲ့တာပါရှင်။မြန်မာဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနှစ်နိုင်ငံကြားနှစ်ပေါင်း50ကျော်ကြာခဲ့တဲ့ရန်လိုမှုနဲ့မယုံကြည်မှုတွေကိုအဆုံးသတ်ပြီးတန်တမန်ဆက်ဆံရေးပြန်လည်ထူထောင်လိုက်ပြီးဖြစ်ပါတယ်။မနေ့ကဝါရှင်တန်မှာကျူးဘားတန်ယုံဖွင့်ပွဲအခမ်းအနားကျင်းပပါတယ်ဟာဗာနာကအမေရိကန်တန်ယုံဖွင့်ပွဲကိုတော့ရှေ့လာမှာကျင်းပဖို့အစီအစဉ်ထားတာပါအခုလိုနှစ်နိုင်ငံကြားဆက်ဆံရေးပြန်လည်ထူထောင်လာတာနဲ့ပတ်သက်ပြီးလေ့လာသူတွေကြားမှာအမြင်သဘောထားတွေအမျိုးမျိုးကွဲလဲနေတဲ့အကြောင်းကိုတော့ VOA သတင်းထောက် Pam Dokken ရဲ့သတင်းလှော်ကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်ဝါရှင်တန်မြို့တော်မှာဖွင့်လှစ်လိုက်တဲ့တန်ယုံသေးရဲ့ရှေ့မှာကျူးဘားလန်လွှင့်လိုက်ပြီးဆိုတာနဲ့တန်ရာရှိတွေနိုင်ငံဆက်ဆံရေးပြန်လည်ထူထောင်တာကိုထောက်ခံသူတွေစုဝေးကြိုဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာကန့်ခွက်ဆန္ဒပြသူတွေလည်းရှိနေခဲ့တာပါ။လိလဆောင်ကြည့်သူတွေကတော့ဒါသမိုင်းဝင်ခါသမယဆိုပြီးနိုင်ငံအတွက်ကြိုးရှိမယ်လို့ယုံကြည်တဲ့အကြောင်းအခုလိုပြောပါတယ
်။ The biggest benefit is a broader
ဒီမှာဆုံးရမယ့်အကျိုးကျေးဇူးကတော့အပြန်အလှန်ယဉ်ကျေးမှုအနေထားကိုနားလည်လာကြမှာပါ။လူတွေအပြန်အလှန်နိုင်ငံသွားလာလေပတ်နိုင်တော့မှာပါ။
ကောင်းဝဲဆန္ဒပြသူတွေတဲကတယောက်ကတော့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပုံမှန်ဖြစ်တာကိုကြိုဆိုပေမဲ့ကျူဘာသမ္မတရော့ဂက်စတိုဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်မှာဝေဖန်သွားပါတယ
်လူလတ်စွာဖွဲ့စည်းခွင့်ကျွန်တော်တို့မှာရှိတယ်မှာငင်းညမ်းစွာအသင်းပဲတည်ထောင်ခွင့်မှာနောက်ပြီးတော့ဒီလူလတ်စွာငင်းညမ်းတဲ့ဆန္ဒပြခွင့်နောက်ဒီလူလတ်တဲ့ယင်းညှို့နှံခွင့်စီးပွားရေးလူခွင့်တွေရှိရမှာပ
ါတချို့ဝေဖန်သူတွေကလည်းသမ္မတဥပမာဆိုရကကျူဘာဆိုရအပေါ်မှာသဘောတူလိုက်တာတိတ်ကိုစောလွန်းနေသဘောတူညီချက်တွေပေးတာတိတ်များလွန်းနေလို့ဝေဖန်ပါတယ် ဆန္ဒပြသူတွေကတယောက်ကအခုလိုပြောပါတယ်
President has given many concessions to the Cuban government.
American သမ္မတကကျူဘာဆိုရကိုသဘောတူညီချက်တွေပေးတာတိတ်ကိုညှားလို့နေလို့ထင်တယ်။ဒီလိုသဘောမတူခင်ကျူဘာမှာဖះเจ้าကိုငြင်းငြင်းချင်းချင်းသွားနေကြတဲ့အမျိုးသမီးတွေကိုအစိုးရကရိုင်းနှက်တာတွေအရင်ရက်သက်ပါတယ်။
ကျူဘာနိုင်ငံသားဝင်ကြီး Bruno Rodriguez ကမနေ့ကအမေရိကန်နိုင်ငံသားဝင်ကြီး John Kerry နဲ့တွေ့ဆုံပါတယ်။ဒါနှစ်ပေါင်း50ကျော်အတွင်းပထမဆုံးကျူဘာနိုင်ငံသားဝင်ကြီးအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်တာပါ။နှစ်နိုင်ငံကြားမှာကွဲလွဲချက်တွေရှိနေတယ်ဆိုတာကိုကျူဘာနိုင်ငံသားဝင်ကြီးကဝန်ခံပါတယ်။ဒါတွေကိုဆွေးနွေးပွဲမှာရှောင်လွှဲစရာမရှိပါဘူးဆိုပြီးတော့လည်းကျူဘာနိုင်ငံသားဝင်ကြီး Bruno Rodriguez ကပြောဆိုသွားပါတယ်
။ I emphasize that the totally lifting of the blockade.
ဖိဆိုတားဆီးတာတွေကိုလုံးဝဖယ်ရှားရေးကျွန်တော်အလေးနဲ့ပြောခဲ့ပါတယ်။ဥပဒေအရတင်ထားတဲ့ဂွန်နာနမိုကျွန်းကိုပိုင်နယ်ကိုပြန်ပေးဖို့။နောက်ကျူဘာအချုပ်အခြာအာဏာကိုလေးစားဖို့နဲ့ကျွန်တော်တို့ပြည်သူတွေခံစားခဲ့ရတဲ့စီးပွားရေးနဲ့လူသားဆိုင်ရာနှိမ့်နာမှုတွေအတွက်ရောကြီးပေးဖို့ဒါတွေအရေးကြီးတယ်ဆိုတာကျွန်တော်ပြောခဲ့ပါတယ
်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့ကျူဘာနဲ့အမေရိကန်ဂျာဆက်ဆံရေးပုံမှန်ပြန်လည်ထူထောင်တဲ့ကိစ္စကရှုပ်ထွေးပြီးရှေ့ကြုံမဲ့ခီးဖြစ်တယ်လို့ဆိုပါတယ
်We are sure to encounter a bump.
ဒီခီးတခြားမှာမညီညာတဲ့လမ်းတွေကိုကျော်နိုင်ဖို့အားမလိုအားမရဖြစ်တာတွေကိုကျော်လွှားဖို့ကျွန်တော်တို့တင်ကြပေါ့လှုပ်ဆောင်ပါပါဆစ်ရှိဖို့တော့လိုပါတယ်ဒါဟာဒီနေ့ဒီခီးကိုစဖို့အကြောင်းရင်းနေပါပဲ
ကျူဘာနိုင်ငံဟာဗာနာမြို့တော်မှာတော့အမေရိကန်တန်ယုံမှာအလံတင်ပွဲအခမ်းအနားမကျင်းပသေးပါဘူးရှေ့လာနိုင်ငံသားဝင်ကြီးဂျွန်ကယ်ရီအဲ့ဒီကိုသွားတဲ့အချိန်ကျမှတန်ယုံအလံတင်ပွဲကျင်းပဖို့စီစဉ်ထားပါတယ်ဒါပေမဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနမှာတော့တခြားနိုင်ငံကအလံတွေနဲ့အတူကျူဘာနိုင်ငံအလံကိုတန်းနဲ့ထားလွှင့်တင်လိုက်ပြီဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါရှင်အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထောက်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7ဂျိုရုကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့အင်ကာနဲ့ညနေခင်းအစီအစဉ်ရဲ့အဆုံးမသက်သေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတနာကျော်ကကြီးညာပေးပါမယ်ရှင
်အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုနဲ့ဂျေရုဆလမ်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မစ္စတာနက်တန်ယာဟုအကြီးအကျယ်ကန့်ကွက်တဲ့အီရန်နျူကလ িয়ার သဘောတူညီမှုကိုအပြစ်သက်ဆွေးနွေးသဘောတူခဲ့ကြပြီးတပတ်အကြာမှာပဲအခုလိုမျိုးတွေ့ဆုံဆွေးနွေးတာပါ။အစ္စရေးဟာအရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်မဟာဗျူဟာအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့တနင်္လာနေ့တွေ့ဆုံပွဲမှာမစ္စတာကာတာကအစ္စရေးကိုထပ်ပြီးတော့အမှားခံသွားပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာညှိနှိုင်းမှုတွေလိုမျိုးမြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းရည်ကိုလက်လွတ်ရမယ်ဘယ်ကိစ္စကိုမဆိုစိတ်ဝင်စားဘူးလို့မြောက်ကိုရီးယားကပြောပါတယ်သူရဲ့ပိုင်နယ်နားမှာပူရဲစစ်ရေးလေ့ကျင့်မှုတွေအကြီးအကျယ်လှုပ်ဆောင်တာနျူကလ িয়ার လက်နက်နဲ့ချင်းကြောက်တာတွေအပါအဝင်အမေရိကန်တို့ရဲ့စစ်ရေးနဲ့ရန်ဆရာတွေကိုမြောက်ကိုရီးယားအမြဲကြုံနေရတာမလို့အီရန်ရဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုမြောက်ကိုရီးယားကအခြေအနေနဲ့သွားပြီးနှိုင်းယှဉ်မိတာသဘာဝမကျပါဘူးလို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်အရှေ့တရုတ်ပင်လယ်ထဲမှာရေပြင်ပိုင်နဲ့ဆိုင်ရာတရုတ်နိုင်ငံရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေဟာနိုင်ငံလုံးကျုံရေးအတွက်အဓိကချင်းချောက်မှုတွေကတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံကပြောသွားပါတယ်။တရုတ်သမ္မတဟောင်ဟူချင်တောင်ရဲ့ထိပ်တီးလက်ထောက်တူကိုပါတီနဲ့အစိုးရယာလူတွေကနေပြီးတော့ထုတ်ပယ်လိုက်ပြီးတော့အကျင့်ပြက်ချဆောင်မှုနဲ့ဖမ်းဆီးလိုက်တယ်လို့တရုတ်အစိုးရပိုင်သတင်းတွေမှာဖော်ပြထားပါတယ်။သူကိုဌာနရင်းစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့ခုနှစ်လအကြာမှာတရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဦးဆောင်အဖွဲ့ကနေအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတန်တာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကဂျိုဂေးဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.